စစ်ဘေးနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတဲ့ကင်းဒီဒေသခံတွေဟာပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးသလိုထိရောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ IC တွင်မှုနှစ်ကိုပညာကပြည်ွေကိုပြောပါတယ်ရေကြီးနှမြုပ်တဲ့နေရာမှာလက်ရှိရေပြန်ကျနေပြီးနေရာပြန်ပို့လို့ရတဲ့အခြေအနေမရှိသေးပါဘူး။ယာယီတဲ့ရင်ဆောက်ဖို့အတွက်အမိုးကမိဖို့ကြောင့်သုံးပစ္စည်းအစားအသောက်အကူအညီတွေအလွန်မဲ့လိုအပ်နေစေဖြစ်ကြောင်းရန်ကုန်ကပြပို့လာတဲ့တရင်ကိုအခြေခံပြီးမိတ်သက်စဉ်ပြောပြပေးပါဦးခင်ဗျာ
။တပြည်နယ်လုံးအတိုင်းအတာနဲ့စစ်ဘေးဒဏ်ကိုဆိုးရွားစွာခံစားနေရတဲ့ကယားပြည်နယ်ဒေသအခေါ်ကယင်းပြည်နယ်ဟာအခုတခါမှရေဘေးပါထပ်ပြီးရင်ဆိုင်နေရပါလေ။စီဘီနဲ့ရေဘေးတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတဲ့ကယင်ဒေသခံတွေကပြန်လည်ထူထောင်ရေးလုပ်ငန်းတွေမလုပ်နိုင်သေးတဲ့အပြင်ထိရောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ကယင်ပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှနှင့်ကိုပညာက VOA ကိုပြောပါသည်
။စီဘီကမပြီးရေဘေးကလာတယ်ထူထောင်ရေးလည်းမလုပ်နိုင်သေးဘူးဆော့ရှော့မှုတွေကိုပြန်ပြီးတော့မှပဲကျွန်တော်တို့ကဟိုဖာထေးနေရတယ်ဆိုတော့လေကျွန်တော်တို့မှလည်းထိရောက်တဲ့အကူအညီတွေလည်းမရနေသေးဘူးပေါ့နော်။
ကယင်ပြည်နယ်ကိုအရေးပေါ်ပစ္စည်းကူညီရမှာစစ်ကောင်စီစီရေးရေကိန်းမှတင်ဖြတ်ကျော်လို့မရဘဲနဲ့လှည့်ပြင်ရတဲ့အခြေအနေရှိနေတယ်လို့ပြောပါလေ။အရင်ကတည်းကစစ်ပေးဆောင်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေတည်ယူပို့ဆောင်ခွင့်ပြည်ပင်တက်တက်ခံနေရပြီးတော့အခုတခါရေဘေးကူညီပေးတဲ့နေရာမှာထပ်ပြီးတော့ပြည်ပင်တက်တက်ခံနေရတယ်လို့ကိုပညာကပြောပါလေ။ထောက်ပံ့ရေးပစ္စည်းတွေတင်ပို့ခွင့်မရှိပေမဲ့လေတခြားတိုင်းနဲ့ပြည်နယ်ကနေငွေကြေးအလှူတချို့ပေးပို့လာတာတွေကိုရရှိတယ်လို့ကိုပညာကပြောပါလေ။မုံတိုင်းအချိန်ကြောင်းကယား၊ကယင်ပြည်နယ်မှာမြို့နယ်ခုနှစ်ခုလောက်ရေကြီးနှမြုပ်မှုနဲ့အတူလူသေဆုံးမှုတွေနဲ့စစ်ရှောက်စခန်းနေအိမ်အခု900ထက်မနည်းနှမြုပ်ပျက်စီးတဲ့အထိရင်ဆိုင်ခဲ့ရပြီးတော့စစ်ဘေးရှောင်တဲ့ဒေသခံ3000နီးပါးရေဘေးသင်ခဲ့ပါလေ။ကယားကယင်ပြည်နယ်မှာစစ်ဘေးတင်းတွေကိုကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်ပိတ်ထားပါသည်။စစ်ဘေးနဲ့ရေဘေးတပြိုင်တည်းရင်းဆိုင်ဖြည့်ရှင်းနေရတာကြောင့်အရာအားလုံးပို့ပြီးတော့ခက်ခဲလာနေပြီးအခုညီတွေလည်းလိုအပ်နေစေဖြစ်တဲ့အကြောင်း IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနဒုတိယဌာနမှူးတဲ့မော်ရီရီက VOA ကိုအခုလိုပြောပါလေ
ဒီဥပစာအစပေါ့နော်အမျိုးပြကြောင့်တုံးပစ္စည်းရောပဲကလုံးထောက်ပဲနေရတဲ့နေသားမှာပေါ့နော်ဒီဝင်းရဲ့အတွက်စန်စီစာအပြင်ပေါ့နော်အဲ့ဒါလေးပုံမှန်ထောက်ပဲနေရရရှိတယ်ပုံမှန်တော့အခက်ခဲလာတယ်ပေါ့နော်တစ်ဖက်မှာစစ်ပေးတစ်ဖက်မှာရေပေးနဲ့အဆင်မပြေမှုကြားရမှာပြအောင်ဖြစ်ရှင်းနေရတဲ့နေသားမှာဖြစ်တယ်ပေါ့နော်
မိုးရင်ကြီးများပြီးတော့ရှမ်းကယားနယ်ဆက်မိုးပြေစည်ရီပို့လွဲကနေရေလွတ်ချခဲ့ပြီးတော့ Royal Commune နယ်အပအဝင်ဘလူးချောင်းတလျှောက်ကကျင်းရွာတွေရေကြီးပြီးတော့နှိမ့်မြုပ်ကြရကအခုချိန်ထိရေပြန်မကြသေးပါဘူး။နောက်ထပ်ရေပွေလိုင်းအချိန်နဲ့ဆိုရင်ထပ်ပြီးတော့ရေမြင့်တက်လာနိုင်တယ်ဆိုပြီးဒုတိယဌာနမှူးတမော်ယူကြီးကပြောပါလိမ့်။
တော်တော်များများမှာရေအားတပြေးတည်းနဲ့ကြီးတက်သွားတဲ့နေသားဖြစ်တော့ရေပြန်ကျဖို့ဆိုတာတော့တော်တော်ဒီနေ့တော့အချိန်ယူရမှာပေါ့နော်ရေထွက်ပေါက်တဲ့နေရာမရှိတာတကြောင်ပေါ့နော်အကယ်၍သာဒီကြားထဲမုန်တိုင်းထက်လာမယ်မိုးတွေပြန်ရွာမယ်ဆိုရင်တော့ဒီရေတွေကတော့ခုလက်ရှိတဲ့ပုံမှန်ကြီးလာနိုင်တဲ့နေသားမှာပဲရှိမယ်ပေါ့နော
်ရေပေးကြုံနေရသူတွေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့ IEC ကထောက်ပံ့ရေးပစ္စည်းတွေအကူအညီပေးနေပေမဲ့လိုအပ်ချက်တွေရှိနေသေးပဲဆိုပြီး IEC အတွင်းမှနဲ့ကိုပညာကပြောပါလိမ့်လေပွေလိုင်းအချိန်ကြောင်းစက်တင်ဘာလ20ရက်နေ့ကနေ25ရက်နေ့အထိဒီ9ရက်အတွင်းမှာနေပြီးတော့မန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတင်းမိုင်တိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မုံရီနယ်တို့မှာနေရာအနှံ့အပြားမိုးတိုက်ချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်မိုးကြီးရပြီးနေရာကွက်ကြားမိုးကြီးတာလေကြီးတိုက်ခိုက်တာပဲဖြစ်ပေါ်နိုင်တဲ့အကြောင်းမိုးစလာကစက်တင်ဘာလ19ရက်နေ့မှာထုတ်ပြန်ထားပါလိမ့်မိုးတိုက်ခတ်စွာရွာသွန်းမှုနဲ့အတူလေပြင်းတိုက်ခတ်တာလျှက်ပြက်ရေကြီးတာမီးပြူတာတွေစတဲ့သဘာဝဘေးအနေတွေဖြစ်ပေါ်နေတာကြောင့်ကုန်းမြစ်ဒေသအနီးမှာနေထိုင်ကြသူတွေအနေနဲ့မီးပြူမှုအနေနဲ့မြင်းငယ်ချောင်းငယ်အနီးနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေကြိုတင်ပြီးတော့သတိပြုရှောင်ရှားနိုင်ဖို့နဲ့ပြည်တွင်းရေကြောင်းနဲ့လေကြောင်းသွားလာရေးအစီအစဉ်တွေကြိုတင်ပြီးတော့သတိပေးချက်တွေကိုထုတ်ပြန်ထားလေဖြစ်ပါတယ်ရှင်